မြန်မာနိုင်ငံမြောက်ပြည်မြို့မှာအခြေစိုက်တဲ့အွန်လိုင်းကနေလိမ်ပြီးငွေရအောင်တောင်းဆိုခိုင်းတဲ့ရာဇဝတ်ကိုင်းသားတွေထံမှာအလုပ်လုပ်ဖို့ထိုင်းနိုင်ငံသားတွေကိုဖျားယောင်သွေးဆောင်ခေါ်ယူတယ်ဆိုတဲ့ဆွဆွဲချက်နဲ့လက်ဝဲကစားပွဲတွေစီစဉ်ပေးသူတရုတ်နိုင်ငံသားတအုပ်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အသက်33နှစ်အရွယ်တရုတ်နိုင်ငံသားဟွမ်တျန်ယောင်ဆိုသူဟာထိုင်းနိုင်ငံပတ်ထရမြို့မှာအေယောင်ဆိုတဲ့လက်ဝဲယုံပိုင်ရှင်ဖြစ်တယ်လို့ဆိုပါတယ်။သူဟာထိုင်းနိုင်ငံသားတွေမြဝတီမြို့မှာအလုပ်လုပ်ဖို့လင်းလေခေါ်ဆောင်ပေးမှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့တရုတ်ထိုင်းမလေးရှားဖိလစ်ပိုင်နဲ့မြန်မာနိုင်ငံသား19ဦးတည်းကတဦးဖြစ်ပါတယ်သူတို့ကနေဇာမဲဆောက်မြို့မှာအလုပ်ရမယ်ဆိုပြီးအင်တာနက်ပေါ်မှာအလုပ်တွေကြီးညာပါတယ်နောက်တော့မှအလုပ်လျှောက်တဲ့သူတွေကိုသူတို့ကမြန်မာနိုင်ငံဘက်အချမ်းမြဝတီမြို့မှာရှိတဲ့ဂျင်ရှင်းကုမ္ပဏီမှာလူမှုကွန်ရက်တွေကတင်အာရမငွေလိမ်ပြီးငွေရငွေတောင်းခိုင်းတာဒီဂျစ်တယ်ငွေကြေးပိုင်းမှာရင်းနှီးမြှုပ်နှံခိုင်းတာတွေလုပ်တယ်လို့ထိုင်းရဲတပ်ဖွဲ့ဒုတိယဗိုလ်ချုပ်ကြီးကပြောပါတယ်ခင်ဗျာ